Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်စက်တင်ဘာလ9ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ website YouTube နဲ့ Facebook စာမျက်နှာတို့ကနေရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညအတွက်အစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာရန်ကုန်မြို့အပါအဝင်မြို့နယ်တချို့မှာဘုံပေါက်ကွဲမှုတွေနဲ့တေဆုံးဒဏ်ရာမှုတွေဖြစ်ပေါ်ခဲ့ပါတယ်ကုလသမဂ္ဂညီလာခံမှာမြန်မာအရေးနဲ့ပတ်သက်လို့ SACM မြန်မာနိုင်ငံဆိုင်ရာကုလအထူးအကြံပေးကောင်စီကအတူပီလန်းစင်နဲ့လက်တွေ့အရေးယူဆောင်ရွက်ဖို့အကြံပြုသွားဖို့ရှိနေပါတယ်။ဩစတြေးလျနဲ့အင်ဒိုနီးရှားဝန်ကြီးတွေဒီကနေ့တွေ့ဆုံဆွေးနွေးကြတဲ့အခါမြန်မာအရေးပါထက်သွင်းဆွေးနွေးခဲ့ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတန်းရောက်သတင်းတွေနဲ့အတူကြာသပတေးနေ့ညအတွက်သောရရှိတွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့ဆရာနာရှင်စန့်ကျင်ရေးစန့်ကျင်ဆန္ဒပြမှုတွေဆက်ပြီးရှိနေစေပါပဲ။ဒီကနေ့ရန်ကုန်မြို့ရဲ့နေရာတချို့မှာဘုံးပေါက်ခွဲမှု၅ခုထပ်မင်းဖြစ်ပွားခဲ့ပါတယ်
။ပေါက်ကွဲမှုကတော့နှစ်ချက်ဆက်တိုက်၃နာရီဝန်းကျင်လောက်ကကြားလိုက်ရ။နှစ်ချက်အုံအုံယူနှစ်ချက်ဆက်တိုက်ပေါက်ပါ။ပေါက်ကွဲတံကြားပြီးတော့စစ်နေကြရတယ်လို့ပြောတယ်။လမ်းသွားလမ်းလာတွေပေါ့နော်။
ဟုတ်ကဲ့ဒီလိုမျိုးရန်ကုန်ကပေါက်ကွဲမှုသတင်းတွေအပါအဝင်ဒေသတချို့မှာအုပ်ချုပ်ရေးမှုတချို့အသက်ခံရတဲ့အကြောင်းသတင်းတွေကိုနောက်ပိုင်းမှာပြည့်စုံပြောပြပေးပါမယ်။နောက်သကိုင်းတိုင်းညောင်ဘက်မှာလည်းညောင် PDF နဲ့စစ်တပ်ကြားမှာတိုက်ပွဲတွေဖြစ်နေပါတယ်။မြန်မာနိုင်ငံကဆက်ရနာသိမ်းခဲ့ပြီးတဲ့ဖေဖော်ဝါရီနောက်ပိုင်းကနေစလို့လူခွေချိုးဖောက်မှုတွေအကြောင်းကိုသိထားရတယ်လို့ JBIWF အကြီးအကဲက VOA ကိုပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်းလိုင်းနဲ့ကုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာရှစ်လတည်းရောက်လာပြီး NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကပြည်သူ့တော်လှန်ရေးစတင်ကြဖို့ခေါ်ဆိုပြီးနေ့ရက်အကြာမှာတော့ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံအတွင်းကမြို့နယ်တချို့မှာပေါက်ကွဲမှုတွေအရှိန်အဟင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေအသက်ဆုံးရှုံးမှုတွေဖြစ်ပေါ်နေသလိုစစ်ကောင်စီဘက်ကလည်းပြစ်ခတ်ဖမ်းဆီးမှုတွေဆက်လက်လုပ်ဆောင်နေပါတယ်။ရန်ကုန်မြို့အတွင်းကနေရအတော်များများမှာဘုံပေါက်ကွဲမှုတွေဖြစ်ပေါ်ခဲ့တာမှာဒဂုံမြို့တစ်စစ်ကမ်းမြို့နယ်နဲ့ဒဂုံမြို့တစ်မြောက်ပိုင်းတို့မှာဒီကနေ့မနက်ပိုင်းကပေါက်ကွဲမှုတွေဖြစ်ခဲ့သလိုပြစ်ခတ်မှုတချို့လည်းရှိခဲ့ပါတယ်။စမ်းကြောင်းမြို့နယ်ဗဟိုလန်းနဲ့ဘာကရလမ်းဆောင်နားကပေါက်ကွဲမှုတစ်ခုဖြစ်ပြီးစစ်သားတွေရောက်လာပြီးအချက်20နီးပါးရန်တမ်းပြစ်ခတ်နေတယ်လို့လည်းမျက်မြင်သက်သေတွေက VOA ကိုပြောပါတယ်။စမ်းကြောင်းမှာပဲကင်းလက်နေတဲ့စစ်ကားတစ်စီးပုံပစ်ခံရတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တချို့တေဆုံးမှုရှိတယ်လို့မြန်မြန်တပ်တွေကပြောပါတယ်။လက်နက်အပြည့်စုံတပ်ဆင်ထားတဲ့စစ်သားအင်အား10ခန်းလောက်ကစစ်ကားနှစ်စီးနဲ့ရောချေခြင်းမှာဘာကရလမ်းတောင်နဲ့ဗဟိုလမ်းတိုင်းကွာစီအထိဆင်းလာပြီးတစ်ဖက်သက်ရန်တမ်းပစ်တပ်နေတာပြစ်ခတ်နေတာကြောင့်ပြည်သူတွေထိတ်လန့်ကြောက်ရွံ့နေကြတယ်လို့မြန်မြန်တပ်တွေက VOA ကိုပြောပါတယ်။စက်တင်ဘာလ9ရက်ဒီကနေ့မနက်ပိုင်းကအင်းစင်မြို့နယ်အတွင်းလူငယ်တွေဥဆောင်တဲ့ဆရာနာတင်းမှုစန့်ကျင်ရေးဆန္ဒပြသူတွေဟာအလံနဲ့ကင်ဆောင်ပြီး NUG ရဲ့ဒီဒီလေးကိုကြိုဆိုကြောင်းဆန္ဒပြခဲ့ကြသလိုမီးလောင်ပုံးလိုအရာမျိုးတွေပြစ်ပြီးတော့လမ်းမတွေပေါ်မှာမီးရှို့ခဲ့ကြပါတယ
်
။ရန်ကုန်တိုင်းတွင်တင်းမြို့မှာတော့စစ်ကောင်စီရဲ့သတင်းပေးအဖြစ်ကြော်စောသူတချို့နဲ့ကံပဲကြီးရွာအုပ်ချုပ်ရေးမှူးဒီကနေ့မနက်ပိုင်းကပြစ်ခံရပြီးတည်ဆုံးပါတယ်။အလားတူပဲမုံရွာမြို့ပေါ်မှာစစ်စီရေးလုပ်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအနီးအနားမှာဒီကနေ့မနက်ပိုင်းမှာပုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာမှုတွေရှိခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါတယ်။ကလေးမြို့မြောက်ပိုင်းကပြင်းကုန်ကြီးရွာနဲ့မော့စီကြီးရွာကစစ်ကောင်စီခံထားတဲ့အုပ်ချုပ်ရေးမှုကိုမနေ့9နာရီလောက်မှပြစ်ခံရပြီးတည်ဆုံးပါတယ်။ဒီကနေ့မနေ့မှလည်းရာဇဂျိုကြီးရွာကစစ်ကောင်စီသတင်းပေးလို့ဆွဆွဲခံရသူ2ဦးပြစ်ခံရပြီးတည်ဆုံးမှုတွေရှိတယ်လို့ကလေးဒေသခံတွေကပြောပါတယ်။ကလေးမျိုးတောင်ပိုင်းမှာလည်းစစ်ကောင်စီတပ်တွေရဲ့ကားကိုမိုင်းခွဲတိုက်ခိုက်ခံရတာကြောင့်စစ်ကောင်စီတပ်သား20လောက်တည်ဆုံးပြီးတော့2ဦးကြာဆုံးတယ်လို့ထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဝက်လက်မျိုးကရွာတရွာမှာလည်းဒီမနေ့ပြစ်ခတ်မှုဖြစ်ပြီးတော့2ဦးတည်ဆုံးခဲ့ပါတယ်။ရွှေဘုံမျိုးကထွေအုပ်စီတူလေဒီကနေ့မနက်ပိုင်းမှာတည်ဆုံးခဲ့ပါတယ်အလားတူပဲဆန္ဒပြပွဲတွေစတိုက်ပြုလုပ်နေကြတာမှာမန္တလေးမြို့မှာလည်းတပိတ်ပေါင်းစုံစုပေါင်းပြီးတော့ဆန္ဒပြချီတက်ခဲ့ကြပါတယ်ခင်ဗျာ
မြမအရေးကုလသမဂ္ဂစီဝေးကြီးတွေရှေ့ပတ်တဲ့ရှိလာချိန်မှာ SACM လို့ခေါ်တဲ့မြမနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကလည်း R2P လမ်းစဉ်နဲ့လက်တွေ့အရေးယူဆောင်ရွက်ဖို့အကြံပြုလိုက်ပါတယ်ရှေ့ပတ်တနင်္လာနေ့စက်တင်ဘာ23ရက်48ချိန်မြောက်ကုလအလူခွင့်ရေးကောင်စီစီဝေးမှာ WIMMIMM လို့လည်းခေါ်တဲ့ကုလရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အစည်းအခမ်းအနားကိုဆွေးနွေးဖို့ရှိတယ်လို့ကုလအထင်ကြီးပုဂ္ဂိုလ်တွေပါတဲ့အခုအကြံပေးကောင်စီကဒီနေ့ထုတ်ပြန်လိုက်ပါတယ်။ကုလရဲ့မြန်မာဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်ဟောင်းရန်ဟီလီလည်းပါတဲ့ DSACM အဖွဲ့ကဆက်ပြီးအခုကုလလူခွင့်ရဲ့ကောင်စီစည်းဝေးမှာ WIMMIMM အဖွဲ့ကစုဆောင်ထားချက်တွေအပြင်လူခွင့်ရေးကော်မရှင်နာမင်းကြီးရုံးနဲ့လူခွင့်ရေးအထူးကိုယ်စားလှယ်တွေလည်းဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်။ဒါအပြင်ရှေ့ပတ်အင်္ဂါစက်တင်ဘာ14မှာစမယ့်86ကြိမ်မြောက်ကုလထွေထွေညီလာခံမှာလည်းစစ်ကောင်စီရင်ဆောင်အစိုးရနဲ့ NUG မြို့သားညီညွတ်ရေးအစိုးရတို့အကြားအပြိုင်ကိုစားပြုဖို့တွင်တွင်ထားတာအတွက်ဆွေးနွေးပွဲတဲ့လူခွင့်ရေးအထူးကိုယ်စားလှယ်ကအစီရင်ခံစာတင်သွင်းဖို့ရှိတယ်လို့လည်း SACM အဖွဲ့ကဆိုပါတယ်။ NUG အစိုးရကခုခံစစ်ညင်ညာလိုက်ချိန်မှာမြန်မာနိုင်ငံအတွက်ကုလသမဂ္ဂဘက်ကလက်တွေ့အရေးယူမှုနှောင့်နှေးခဲ့တာကိုမနေ့ကပဲဝေဖန်ခဲ့တဲ့ဒီ SACM အဖွဲ့ကကုလလုံခြုံရေးကောင်စီအနေနဲ့ R2B လို့ခေါ်တဲ့ခုခံကာကွယ်ပေးရေးတာဝန်ရှိမှုလမ်းစဉ်အောက်ကနေစစ်ကောင်စီဘက်လက်နက်ပိတ်ဆို့ပြီးစစ်ကောင်ဆောင်တွေနဲ့စစ်တပ်စီးပွားရေးဘက်တန်ခတ်ကဖြတ်သုံးဖြတ်လုပ်ဖို့ပါအကြံပြုလိုက်ပါတယ်။ကုလရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ FFMM ထိပ်ပန်းရရှိဟောင်းနဲ့ဖြစ်ခဲ့တဲ့ခရစ်စီတို့ဒီနေ့မာဇူကီဒရက်စမန်တို့လည်းပါတဲ့ SACM အဖွဲ့ကပဲဖြတ်သုံးဖြတ်ဆိုလိုရင်းကလက်နက်ငွေနဲ့အပြစ်မပေးပဲလွှတ်ထားတာတွေကိုဖျက်တောက်ဖြစ်ဖို့ပါလို့ဆိုပါတယ်ခင
်ဗျ။ Indo Pacific ဒေသညီညာရေးနဲ့လုံခြုံရေးရာကိစ္စရပ်တွေဆွေးနွေးကြတဲ့ Australia နဲ့ Indonesia နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာနဲ့ Afghanistan အရေးကိစ္စတွေကိုလည်းထပ်သွင်းဆွေးနွေးခဲ့ကြတဲ့အကြောင်းရိုက်တာမှာဖော်ပြထားပါတယ်။ဆီယနာတင်ထားတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်သေးတွေကိုငြင်းငြင်းချမ်းချမ်းဆွေးနွေးအဖြေရှာနိုင်ဖို့အတွက်ရှစ်တောင်အရှာနိုင်ငံများအဖွဲ့အာဆီယံအထူးကိုယ်စားလှယ်ခန့်အပ်ဆောင်ရွက်နေတာကိုနှစ်နိုင်ငံစလုံးကထောက်ခံကြောင်းနဲ့နိုင်ငံဝန်ကြီးတွေကပြောဆိုခဲ့ကြပါတယ်။ဆွေးနွေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ကျင်းပတာဖြစ်ပြီးဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရီစပိန်၊ကာကွယ်ရေးဝန်ကြီးပီတာဒတ်တန်နဲ့အင်ဒိုနီးရှားဘက်ကတော့နိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီနဲ့ကာကွယ်ရေးဝန်ကြီးပရာဘိုဘိုဆူဘီယန်တိုတို့တက်ရောက်ကြပါတယ်ဆွေးနွေးပွဲအတွင်းနှစ်နိုင်ငံကာကွယ်ဆိုင်ရာသဘောတူညီချက်တရသက်တမ်းတိုးခဲ့တဲ့အပြင်လူမျိုးရေးဆိုင်ရာပူးတွဲသဘောတူညီချက်တချို့လက်မှတ်ရေးထိုးခဲ့ကြပြီးအဲ့ဒီထဲမှာလက်ကျင့်တင်နန်းပေးမှုတွေတိုးမြင့်လှုပ်ဆောင်သွားဖို့လည်းသဘောတူခဲ့ကြပါတယ်ဩစတြေးလျစစ်တင်နန်းကျောင်းတွေမှာအင်ဒိုနီးရှားစစ်ဗိုလ်လောင်းတွေကိုတင်နန်းပို့ချပေးနိုင်မှုအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကဆွေးနွေးခဲ့တာလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောပါတယ်အဲ့ဒီလိုသာပြုလုပ်နိုင်မယ်ဆိုရင်တော့ဒါဟာအင်ဒိုနီးရှားတမိုင်းမှာဩစတြေးလျမှာပထမဆုံးစစ်တင်နန်းတက်ခွင့်ရမှာဖြစ်ပါတယ်ခင
်ဗျမြန်မာနိုင်ငံမှာဆီယနာသိမ့်ပြီးရှေ့ထွေကန်ဒေတာကစိတ်ကြဆွေစိတ်ကြွဆွေထုတ်လုပ်တင်ပို့မှုအများကြီးမြင့်တက်သွားတယ်လို့ကြွေးကျင်သူတွေကဆိုပါတယ် ICC နိုင်ငံတကာလေ့လာရေးအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေး Richard Horsey ကဆီယနာသိမ့်လိုက်ကြကြောင်းမတိမငြိမ်ဖြစ်သွားပြီးဒီမူရစေးထုတ်အဖွဲ့ကြီးတွေအတွက်အခွင့်ကောင်းကြီးကိုဖြစ်သွားခဲ့တယ်လို့ VOA ကိုပြောပြပါတယ်ဒါအပြင်မူရစေးခိုင်းကြီးတွေကိုစစ်ကောင်စီရဲ့ပြည်သူစစ်တပ်ဖွဲ့တချို့နဲ့စစ်ကောင်စီကိုဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တချို့ကကြောထောက်နောက်ခံပေးလာတယ်လို့လည်းအကြံပေးဟော်စီကထောက်ပြလိုက်ပါတယ်။တောတောင်ထူထပ်ပြီးဥပဒေမရောက်တဲ့မြန်မာနယ်စပ်ဘက်ရှမ်းပြည်နယ်ရှိမွေးစေးဂိုင်းကြီးတွေရဲ့ဒီစိတ်ကြွအဆေးကုံတွေမှုဟာအာဏာသိမ်းပြီးအိန္ဒိယနိုင်ငံတွေစီလမ်းကြောင်းတက်တွေပါပေါက်ကအလုံးရင်းနဲ့ကိုတင်ပို့နိုင်ခဲ့တယ်လို့လည်းကြွမ်းကျင်သူတွေကဆိုပါတယ်။တကယ်တော့တရုတ်ထိုင်းလာအိုစ်တို့နဲ့ချိတ်ဆက်နေတဲ့ဒီရွှေထွေကန်ဒေတာရှိမွေးရရာစာတွေအနေနဲ့အခြေခံဓာတ်ပစ္စည်းတွေတန်ကြေပေါင်းများစွာကိုဒီနေဆက်တွေကနေတင်သွင်းခဲ့ပြီးယာပါနဲ့အိုက်စ်တိုလိုစိတ်ကြွဆေးတွေနဲ့ဘင်းဖြူတွေကိုပါဒီနေဆက်တွေကပဲပြန်ပို့ပေးလိုက်တာပါလို့ဒီစောင့်ကြည့်နေသူတွေကဆက်ပြောပါတယ်။ဆီယနာသိမ့်ပြီးမှစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တချို့ကြားတိုက်ပွဲတွေတိုးလာတာအပြင်တပ်ဖြတ်နှိပ်ကွပ်ခံခဲ့ရတဲ့ဒီမိုကရေစီတောင်းဆိုသူတချို့လည်းလက်နက်ကိုင်ပြီးနောက်ဆုံးခုခံစစ်ပါထတ်ချင်ရလိုက်ချိန်မှာမတိကျမှုတွေပုံများကမွေးရရာစာတွေပုံအခွင့်ရလာနိုင်တယ်လို့လည်းသုံးသက်သူတွေကခံမှန်းနေကြပါတယ်ခင
်ဗျ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32kHz 93.9 5.32kHz 63.9 5.58kHz 5.88kHz 5.88တို့ပြင်စနေတရင်တွေမှာ5လက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဒီအမေရိကန်တန်ကနေကြာတာပရင်းညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။လွန်ခဲ့တဲ့လအနေငယ်အတွင်း COVID-19 တတိယလိုင်းတန်အပြင်းထန်ခံစားနေရတဲ့မြန်မာနိုင်ငံမှာ ကိုဗစ်ရောဂါကူးစက်သူနဲ့တည်ဆုံးသူအရေအတွက်ရောကြလာပြီဆိုပေမဲ့လည်းခုချိန်ထိရောဂါပိုကူးစက်တည်ဆုံးသူတွေဆက်ရှိနေတဲ့ဖြစ်ပါတယ်။ကျွန်မယဝန်ကြီးဌာနကဒီကနေ့စက်တင်ဘာလ9ရက်နေ့ညရှိနိုင်မှာထုတ်ပြန်တဲ့စာရင်းတွေအရလွန်ခဲ့တဲ့24လပိုင်းအတွင်းတက်ခွဲစမ်းသပ်မှုပေါင်း1953ချောင်းနှစ်နှစ်ခုကိုစစ်ဆေးခဲ့တာမှာ2003ရာတဆယ်ဦးမှာရောဂါပိုတွေ့ရှိနေတာ တွေ့ရကြောင်ဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့20လပိုင်းအတွင်းမှာပဲတည်ကိုးစင်အုပ်ရှိပြီးတော့တည်ဆုံးသူစုစုပေါင်း16,265ဦးရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ကိုဗစ် -19 တက်တရာလိုင်းကိုထိတ်ချုပ်နိုင်ရေးအတွက်ပြည်내တိုင်းဒေသကြီးအသီးသီးမှာစတေးအတ်ဟုံးမလို့အဖက်နေရင်အပြင်မထွက်ရအမိတ်ထုတ်ပြန်တဲ့မြို့နယ်ပေါင်း136မြို့နယ်ရှိခဲ့ပြီးတော့အစိုးရရုံးတွေကိုလည်းစတေမာလာကုန်ထိပိတ်ထားဖို့ကျန်းမာရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ကိုဗစ်ကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုနိုင်ငံတော်က
လောက်ဆောင်ပေးနေတာမှာအခုထိကာကွယ်ဆေးထိုးပြီးတဲ့လူဦးရေဟာ၄သိန်း၆သိန်းကျော်သွားပြီဖြစ်တယ်လို့ကျမ်းမာရေးဌာနကစက်တင်ဘာ9ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျ။ဒီကိုဗစ်ကူးစက်မှုနဲ့ပတ်သက်ပြီးအမေရိကန်မှာလည်းသိသိသာသာတိုးလာနေတာထိန်းချုပ်နိုင်ရေးမဟာဗျူဟာသစ်ချပြဖို့သမ္မတဂျိုးဘိုင်ဒန်မိန့်ခွန်းပြောဖို့ရှိနေပါတယ်။အမေရိကန်ပြည်သူတွေကိ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ Yoga Kusamuri, Sayunta Kutayara Rune, Tisamuri, Tulanijema, Tamara Pajan, Indirogani, Megum Tiavu, Season Lightava, Mr. Biden, Tamara Tawin, Savigere, Larega, Kubeka was a toy, a tint, and Chubangere, Asai Muriha, D. Virus Boom, Yokuete, Kusem, Yalaraja, Aku Maomene, Tilagayavare, Aku Yoga Po Kusamu, Yazuha, Kawase Matuya, the American Dui Chama, Chinyabi,
ဒီကြတဲ့ဩဂတ်လ9ရက်နေ့ကနေစက်တင်ဘာ2ရက်နေ့အတွင်းကိုဗစ်19ရောဂါကူးစက်ခံရတဲ့ကလင်းငယ်ခုနှစ်သိန်းခွဲအထိတိုးလာတဲ့ကြောင်းအမေရိကန်ကလေးသူငယ်ကျန်းမာရေးစောင့်ရှောက်မှုအဖွဲ့ကြီးကပြောထားပါတယ်ခင်ဗျာဂျပန်နိုင်ငံမှာကိုဗစ်19ကူးစက်သူတွေထိန်းချုပ်နိုင်ဖို့နဲ့ဆေးဦးနေမှာကိုဗစ်လူနာတွေပနာမင်းမဖြစ်ရလေအောင်ကြိုတင်ကာကွယ်ဖို့လိုအပ်တယ်ဒါကြောင့်အခုလိုကန
ကျွန်တော်တို့ကပြောဆိုပါတယ်ကျွမ်းကျင်သူပညာရှင်တချို့ကတော့စင်ကာပူမှာကာကွယ်ဆေးထုတ်ပြသူအများစုဖြစ်နေပြီမို့အခုလိုကန့်သက်ချက်တွေပိုတင်းကြမယ်ဆိုရင်ဒါကမလိုလောအပ်ပဲတတိကြီးကြီးထားလွန်ရရောက်နေတယ်လို့ရှုမြင်ပြောဆိုနေကြပါတယ်ခင်ဗျာကွာလိုတူကခေါ်တဲ့အမေရိကန်ဂျပန်အိန္ဒိယနဲ့ဩစတြေးလျလေးနိုင်ငံပါအဖွဲ့ထိပ်သီးဘွဲ့ကိုဝါရှင်တန်မြို့တော်မှာတည်လာတဲ့ကျင်းပဖို့ရှိ ောက်ဖို့အတွက်နောက်ဆုံးပြင်ဆင်မှုတွေလုပ်ဆောင်နေပြီလို့အမေရိကန်နဲ့ဂျပန်အရာရှိတွေကပြောကြောင်းတိုကျိုသတင်းဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီလေးနိုင်ငံပထမဆုံးထိပ်သီးအစည်းအဝေးကိုတော့မက်စတာတို့ကအင်တာနက်အွန်လိုင်းကတဆင့်ကျင်းပခဲ့ရမှာတရုတ်ရဲ့ကြီးမားလာတဲ့ဩဇာကိုထိန်းသိမ်းတဲ့အနေနဲ့ကိုဗစ် -19 ကာကွယ်ဆေးဖြန့်ကြီးရေးရာသီဥတုပြောင်းလဲမှုပြဿနာနဲ့လုံခြုံရေးကိစ္စတွေမှာအနီးကပ်ပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းပြုခဲ့ကြပါလိမ့်မယ်။
စက်တင်ဘာလ9ရက်ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။ရန်ကုန်မြို့နယ်ကစမ်းကြောင်းမြို့နယ်နဲ့ဘိုးတထောင်မြို့နယ်၏အပါအဝင်နေရာတချို့မှာဒီကနေ့ပေါက်ကွဲမှု5ခုထက်မနည်းဖြစ်ပွားခဲ့ပါတယ်။စမ်းကြောင်းမြို့နယ်ကပေါက်ကွဲမှုမှာတော့ဒဏ်ရာရသူကအနည်းဆုံး2ယောက်ရှိတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မုံရွာမြို့ပတ်မှာလဲစစ်တပ်လုံခြုံရေးစစ်ဆေးနေတဲ့နေရာမှာဘုံပေါက်ကွဲလို့တိုက်စုံးမှုရှိတယ်လို့မြို့ခံတွေကပြောပါတယ်။အခုလိုမျိုးပေါက်ကွဲမှုတွေအပြင်မြို့တချို့မှာတော့ဒေသခံအုပ်ချုပ်ရေးမှုတချို့ပြစ်ဒဏ်ခံရပါတယ်။ဒီအခြေအနေတွေအကြောင်းသေးစိတ်ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဒီနေ့စက်တင်ဘာ9ရက်ကြာသပတေးနေ့မှာရန်ကုန်မြို့ကဘိုးတထောင်၊ကြီးမြနိုင်၊စမ်းကြောင်း၊မြောက်တကုံ၊ဒဂုံစိတ်ကန်းနဲ့တောင်ငုံမြို့နယ်တွေမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။နေလပိုင်းကစမ်းကြောင်းမြို့နယ်ဘ ਹੁ လန်းနဲ့ဘားကရလန်းစုံနာမှာပေါက်ကွဲမှုတစ်ခုဖြစ်ပါတယ်။ကင်းလည်နေတဲ့စစ်ကားတစီးဘုံပစ်ခံရတာလို့ပြည်တွင်းကလာတဲ့သတင်းတချို့ကဖော်ပြပါတယ်။ပေါက်ကွဲမှုကြောင့်အနည်းဆုံး2ယောက်ထိခိုက်ဒဏ်ရာရသွားပြီးစစ်ရုံကားတွေပေါ်တင်သွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။က ဖယံရသွားတဲ့သူတွေဟာစစ်သားတွေဖြစ်ပြီးတိတ်ဆုံသွားပြီလို့ပြည်တွင်းသတင်းတချို့ကဖော်ပြပေမဲ့ VOA ကတော့တိကျအတည်မပြုနိုင်သေးပါဘူး။စမ်းကြောင်းမှာပောက်ကွဲခဲ့ပြီးတဲ့နောက်စစ်သားတွေရောက်လာပြီးအနားကလမ်းတွေထဲတလန်းဝင်တလန်းထွက်၆လန့်ပစ်ခတ်တယ်လို့အော်ဟိတ်ဂျိမ်းမောင်ဆဲဆိုတယ်လို့မြင်ရကြတဲ့သူတွေက VOA ကိုပြောပါတယ်။ဒဂုံမျိုးတစ်စိတ်ကမ်းမျိုးနဲ့တကုံမျိုးတင်မြောက်ပိုင်းတို့မှာလည်းဒီကနေ့မနက်ပိုင်းကပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ပြစ်ခတ်မှုတချို့လည်းရှိခဲ့ပါတယ်။တကုံမျိုးတစ်စိတ်ကမ်းမျိုးနယ်ကစီပင်ရုံးမှာနှစ်ကြိမ်ဆက်တိုက်ပောက်ကွဲမှုဖြစ်ခဲ့ပြီးလူအထိခိုက်တော့မသိရသေးဘူးလို့အနီးအနားမှာနေထိုင်သူတို့ကပြောပါတယ်
။ခုနကတော့ဟိုအဲဒီပောက်ကွဲတာနှစ်ချက်တော့ကြားလိုက်တယ်။နှစ်ချက်ဆက်တိုက်ပောက်တာပေါ့နော်။အဲနှစ်ချက်ပဲဟိုအရှိရာဟိုတောင်တကုံအဲဟိုကျင်းတဲ့နားမှာဟိုပြစ်ခတ်တာကြီးပိုင်းတော့မကြားမိဘူး။တယ်မကြားရတော့ပြောရမှာဟိုကပြစ်ခတ်မှုဖြစ်တာတော့ဟုတ်ပါတယ်ဟုတ်တယ်ပေါ့ဒါပေမဲ့ဟိုအတန်တော့ကျွန်တော်တို့စီကမကြားဘူးအဲ့ပောက်ကွဲမှုကတော့နှစ်ချက်ဆက်တိုက်ဟိုလောက်က3နာရီဝင်းညင်လောက်ကကြားလိုက်ရနှစ်ချက်အုံအုံဆိုနှစ်ချက်ဆက်တိုက်ပေါ့ပါပောက်ကွဲတန်ကြားပြီးတော့စစ်စစ်နေကြရလို့ပြောတယ်လမ်းပါလမ်းလာတယ်ပေါ့နော်ဒါပေမဲ့ရက်ွက်ထဲဝင်ပြီးတော့အဲ့လိုသွားရပြီတော့မရှိဘူး
ပောက်ကွဲမှုဖြစ်ပြီးလမ်းသွားလမ်းလာတွေကိုစစ်ဆေးနေတယ်လူဒေသခံတွေကပြောပြပါတယ်။ရန်ကုန်ကပောက်ကွဲမှုတွေနဲ့ပတ်သက်လို့အခုသတင်းရေးတဲ့အချိန်စစ်ကောင်စီဘက်ကတစုံတရာမထုတ်ပြန်သေးပါဘူး။ရန်ကုန်တိုင်းကပောက်ကွဲမှုတွေဟာဘယ်သူလက်ချက်လဲဆိုတာလည်းအတိအကျမသိရသေးပါဘူး။ NUG ကြားကလာအမျိုးသားညီညွတ်ရေးအစိုးရကပြည်သူ့တော်လှန်ရေးနေ့စတင်ပြီးဖြစ်ကြောင်းပြောဆိုပြီးစစ်ကောင်စီတပ်တွေနဲ့တက်ဆိုင်တဲ့နီးကပ်တဲ့နေရာတွေကိုအတက်နိုင်ဆုံးရှောင်ရှားကြဖို့ပြည်သူတွေကိုစက်တင်ဘာလ9ရက်နေ့ကတိုက်တွန်းထားပါတယ်။ရန်ကုန်တိုင်းတွန်တင်းမြို့မှာတော့ကံပဲကျေးရွာအုပ်ချုပ်ရေးမှူးမနက်အစောပိုင်းကတနက်နဲ့ပြစ်တက်ခံရပါတယ်စစ်ကောင်စီသတင်းပေးဆိုသူတွေအပေါ်တိုက်ခိုက်မှုတွေရှိတယ်လို့တွန်တေးဒေသခံကအခုလိုပြောပြပါတယ
်မနက်၄နာရီခန့်တော့ကဦးဖို့တွန်တေးဦးဖို့ရက်ကွက်ကကြာရောက်ဘုံလမ်းမှာရှိတဲ့တလန်းလမ်းမှာကြီးတဲ့အိမ်မှာပေါက်ကွဲမှုဖြစ်တယ်လို့သိရတယ်အထူးကမရှိဘူးလို့သိရပါတယ်မနက်၈နာရီ35ခန့်ကကံပဲကျေးရွာအုပ်ချုပ်ရေးမှူးတလန်းဒေါ်လာကိုတနက်6ချက်ပြီးအတိပြစ်ခတ်ခဲ့တယ်
ပြကမှုဟာသူတို့လက်ချက်ဖြစ်တယ်လို့ Twinty PDF အဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။အိုးဘူရက်ကွက်ကစစ်တပ်သတင်းပေးလို့ဆွဆွဲခံရသူအိမ်မှာမင်းညကပောက်ကွဲမှုဖြစ်တာကြောင့်စစ်တပ်ကအိမ်တွေမှာအဲစင်းစစ်ပြီးငါးဦးဖမ်းဆီးသွားတယ်လို့ Twinty ဒေသခံတို့ကပြည်ွေးကိုပြောပါတယ်။မုံရမျိုးအဝင်ကဘိုးဘရိတ်တာအဝိုင်းနာစစ်သားတွေစစ်စေးရေးလုပ်တဲ့နေရာမှာဒီကနေ့အစောပိုင်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ပောက်ကွဲမှုမှာထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့မုံရွာကိုစားပြု MPTF တမလီအဖွဲ့ကခွန်စာကပြည်ွေကိုပြောပေမဲ့တိကျအတည်မပြုနိုင်ပါဘူးကလေးမျိုးမြောက်ပိုင်းကပြင်းခုန်ကြီးရွာနဲ့မော်စီကြီးရွာတို့ကအုပ်ချုပ်ရေးမှုတွေအပြင်ရာစချိုကြီးရွာကစစ်ကောင်စီသတင်းပေးဆိုသူတဦးလည်းပြစ်တက်ခံရတယ်လို့ကလေးမျိုးဒေသခံတဦးကပြောပါတယ
်အနောက်မြောက်ဘက်မှာရှိကြပေါ့အဲဒီရွာကြီးကလေအဲမှာအုပ်ချုပ်ရေးမှုမြောက်ဟိုတပြိုင်တည်းလိုလိုပေါ့နော်အဖွဲ့ရတက်တယ်လည်းဆိုတော့ဒီတက်ဆန်ရဲ့အဲ့ရတော့တက်တော်တယ်ဒီတိုင်းကလေးမျိုးရာဇဝူဆယ်ရှိရာဇဝူရွာမှာလဲဒလန်တယောက်အဲ့ရတော့ဒလန်ပေါ့နော်ဒလန်တယောက်လဲတက်ချင်တယ်တောင်ပိုင်းမှာစစ်ကားမိုင်းဆက်ဆံတော့အခု20လောက်ကျတယ်တဲ့ဒီလိုလဲလို့ကြားပေါ့နော်ပြည်သူဘက်က2ယောက်ကျတယ်ပေါ့
ပောက်ကွဲမှုတွေပြစ်ခတ်မှုတွေရှိနေချိန်မှာပဲရန်ကုန်မှာဒီကနေ့ဆန္ဒပြတာတချို့ရှိခဲ့တယ်လို့ရန်ကုန်ကလမ်းမကြီးတချို့မှာလူလူအလုံးလွတ်မြောက်ဖို့ဒေါ်လန်စစ်ကိုဆင်နွှဲစုဆိုတဲ့စာတမ်းတွေကိုချိတ်ဆွဲခဲ့ကြပါတယ်ပဇွန်တောင်မြို့နယ်ကရေကျော်လမ်းမကြီးပေါ်မှာလဲဖက်စစ်တွေအလောင်းပဇွန်တောင်ချောင်းမှာမျောမယ်ဆိုတဲ့စာတမ်းတွေချိတ်ဆွဲခဲ့ကြပါတယ်။မန္တလေး၊ကလေး၊မုံရွာ၊ရွှေဘူ၊လောင်းလုံး၊ရင်းမပင်၊စလင်းကြီးကကြေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စစ်ကြောင်းတွေလည်းဒီကနေ့မှအာဏာရှင်စန့်ကျင်ရေးချီတက်ဆန္ဒပြကြပါတယ်ရှင်။
ရန်ကုန်ကပောက်ကွဲမှုတွေနဲ့နိုင်ငံတော်ဝန်ကဆန္ဒပြတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူဖြူပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။တဆက်တည်းပါပဲမြောင် PDF အဖွဲ့နဲ့စစ်တပ်တို့ကြားမှာတိုက်ပွဲဖြစ်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ဘက်မှာမြောင် PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲဒီနောက်မှာတော့ရဲကင်းစခန်းတစ်ခုကိုမိရှို့ဖျက်ဆီးလိုက်ပါတယ်။ဒီတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကတေဆုံးတာတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးတော့ဒေသခံတွေကလည်းတင်းချောင်နေရပါတယ်။ဒီကြောင့်အပြည့်ဆုံးရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။စစ်ကောင်စီတပ်တွေနဲ့မြောင် PDF တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့ပြီး PDF ဘက်ကနဘက်ကျေးရွာရဲကင်းစခန်းကိုမီးရှို့ဖျက်ဆီးလိုက်တယ်လို့ကြောက်ရွံ့ကျေးရွာမှာရှိတဲ့ရဲကင်းစခန်းကိုဝင်တိုက်ချိန်မှာစစ်တပ်နဲ့အပြန်အလှန်တိုက်ခတ်ပြီးစစ်တပ်ဘက်ကတေဆုံးတာတွေရှိခဲ့ပါတယ်။တစ်ဆက်တည်းမှာပဲညောင်မျိုးနဲ့မြစ်ဆုံကြီးရွာမှာလဲစစ်တပ်နဲ့တိုက်ပွဲဖြစ်ခဲ့ပါသေးတယ်။ဒီအချိန်ကြီးတွေနဲ့ပတ်သက်လို့ညောင် PDF တာဝန်ရှိသူတူကအ
ဲညောင်ကဟိုနဘက်ရဲစခန်းတော့မိစုတော်ရရဲခင်းစခန်းပေါ့။နောက်ကကျောင်းကြီးရဲစခန်း။ကျောင်းရဲစခန်းတော့အဲတော့အဲရဲရွယ်ကြီးရောဆိုကြတော့အဲ့လိုပြစ်ခတ်မှုတွေအစပြုဖြစ်တာ။အဲ့ဒီမှာစခန်းမှုကစီဗီအောင်ဝင်လာလေ။အဲ့ဒီမှာနော်။အဲပြည်သူနဲ့တသားလေးရှိပြည်သူပဲပေါင်းပါလေဆိုပြီးတော့ဒါမျိုးလုပ်လိုက်တာ။ ये आई सगा मुगा सीरिया अलो बिदुने पाव पाव लेते टाइम मा अ सितार रिया दीवा का नी पियो वन ला पियो सितार आयो 40 ला का बनो अहला रिया नी पियो दरा छो पियो जा रो बिदुवे ने छांग लाइदा बनो अ मिने ने रो मेसों टाइ बवे का तुरु वा आई मेसों सी को उडी ला पियो सते पिक कम मु री लौ जा रा बो दी बक का ले ကျွန်တော်တို့ပြည်သူကာကွယ်ရေးရောပြည်သူတွေရောနေပြည်တော်တွေရောအကုန်လုံးဝိုင်းပြီးတော့အပြန်ပြီးခုခံတက်ခဲ့ကြတာပေါ့အဲ့မှာလည်းသူတို့၃ယောက်ကတော့မျက်မြင်ရေးသိသွားတယ်ပေါ့နော်စစ်ကောင်စီဘက်ကဟုတ်ပြည်သူကတော့ဒီကျွန်တော်တို့ဘက်ကတော့ဘာတော့ဘာတော့ခုမှအထက်တရားကြီးကြီးမားမားရတာမရှိဘူးကြဟုတ
် PDF တွေဘက်ကမီးရှို့တဲ့နဘက်ကြီးရောရဲစခန်းမှာရဲတွေမရှိပဲမီးရှို့မခံရမီကတည်းကကြောက်ရွံ့ရဲစခန်းမှာသွားပြီးတော့ပူပေါင်းနေတာလည်းဖြစ်ပါတယ်တိုက်ပွဲတွင်စစ်တပ်ဖက်ကလက်နက်ကြီးနဲ့ပစ်တာတွေရှိသလိုရယာရီမြေဘေးကမြစ်ဆုံကြီးရွာတိုက်ပွဲမှာဆိုရင်လည်းစစ်သင်္ဘောကနေလက်နက်ကြီးနဲ့ပစ်တာရှိတယ်လို့ပြောပါရယ်စက်တင်ဘာလ9ရက်မနေ့အစောပိုင်းမှာလည်းပြစ်ခတ်တာတွေရှိခဲ့တယ်လို့ကြောက်ရွံ့ကြီးရွာနဲ့မြစ်ဆုံကြီးရွာကဒေသခံတွေအနေနဲ့လည်းကြီးရွာကိုစွန့်ပြီးတိမ်းရှောင်နေရတယ်လို့ဒေသခံတူကပြောပါရယ်ကြော
က်ရွံ့ဘက်မှာလည်းပြင်းတယ်မြစ်ဆုံဘက်မှာလည်းပြင်းတယ်မနေ့အစောပိုင်းတော့ပြင်းတယ်9:30မိနစ်50လောက်ကလက်နက်ကြီးတာနေခဏတိုင်းကြာတာအခုတော့ဘာမှမကြာဘူးအော်ပြောရင်ဘယ်လိုပြောစီးလန့်စားတာလို့နေရတာပေါ့ဗျာအတန်ကြာပြန်ပြီးတဲ့ဆိုတခါပြန်ပြီးတော့လို့ရပြီးကြပေါ့ဒီဖြစ်နေတဲ့ရွာသားတွေတော့မပြန်ဘူးပေါ့ဗျာအဲမြစ်တုံတို့ဖြစ်နေတဲ့ဟာတွေကြောက်ရွံ့တို့ဖြစ်နေတဲ့ရွာတွေအဲဒီရွာတွေလည်းတော့မပြန်ဘူးပေါ့
အခုလိုတိုက်ပွဲမဖြစ်မီစက်တင်ဘာလ6ရက်နေ့ကလည်းချောင်းစင်းကျွော်ကိုစစ်သင်္ဘောကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပြီးဖျက်ပြေးတင်းဆောင်တဲ့ရွာသားတွေကိုဖမ်းဆီးစစ်ဆေးတာတွေလုပ်ခဲ့ပါသေးတယ်ကျေးရွာတွေမှာစစ်တပ်ကမကြာခဏဆိုသလိုဝင်ရှာပြီးဒေသခံတွေကိုဖမ်းဆီးတဲ့အတွက်အခုလိုတိုက်ပွဲတွေဖြစ်လာတာလို့ PDF တွေဘက်ကပြောပါရခင်ဗျာ
။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာမြောင် PDF နဲ့စစ်တပ်တို့ကြားတိုက်ပွဲဖြစ်နေတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဆ ਿਆ နာသိမ်းပြီးတဲ့နောက်ပိုင်းလူခွေချိုးဖောက်မှုအချက်အလက်တွေကိုတပည့် IWM ကနေပြီးတော့လက်ခံရရှိတဲ့အကြောင်းသတင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာဆ ਿਆ နာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကနေစလို့ WIWM ကနေဓာတ်ပုံတွေဗီဒီယိုတွေပါတဲ့သတင်းပေးမှုပေါင်း2သိန်းလောက်ကိုရရှိထားတယ်လို့ WIWM အကြီးအကဲက VOA မြန်မာပိုင်းကိုပြောပါတယ်။ရရှိထားတဲ့အချက်အလက်အထောက်အထားတွေကကြီးလေးတဲ့နိုင်ငံတကာရာဇဝတ်မှုကျူးလွန်ရာရောက်တယ်။နောက်နိုင်ငံတကာဥပဒေတွေအရကြီးလေးတဲ့ပြစ်မှုမြောက်တယ်လို့သုံးသပ်တဲ့ကိစ္စတွေကိုလာမယ့်စက်တင်ဘာလ23ရက်နေ့ကျရင်လူခွင့်ရေးကောင်စီကိုအစီရင်ခံပြီးတော့တင်ပြမယ်လို့အကြီးအကဲနီကိုလတ်ခွမ်ဂျန်ကပြောပါတယ်။မြန်မာနိုင်ငံမှာ2011ခုနှစ်ကလေးကဖြစ်နေတဲ့ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုဆောင်းသုံးသပ်ပြီးတော့နိုင်ငံတကာဥပဒေနဲ့အညီစစ်ဆေးတဲ့တရားရုံးတွေကိုမျှဝေဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီကနေ WIWM ခေါ်မြန်မာမဂနဇင်ကိုဖွဲ့စည်းထားတာဖြစ်ပါတယ် WIWM ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အကြီးအကဲမစ္စတာခွမ်ဂျမ်ကိုမဆုမျက်မှုကဆက်သွယ်မြင်းညံထားပါတယ်
So since WIWM is doing open source investigation WIWM ကပထမဆုံးပေးပို့တဲ့အထောက်အထားအချက်အလက်တွေကိုပေါ့နော်ရယူစုဆောင်တဲ့ဒီ open source investigation ကိုလုပ်နေတာမျိုးဆိုတော့ဒီရရှိတာတွေကိုဘယ်လိုမျိုးကင်တွယ်ပါလဲ
Well it's challenging particularly after the coup we received about 200,000 different messages containing information many photographs and videos
စိတ်ခေါမှုတွေရှိပါတယ်သူပြစ်ကတော့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာအချက်အလက်တွေဓာတ်ပုံတွေဗီဒီယိုတွေပါတဲ့ message ပေါင်းသတင်းပေးမှုပေါင်း2သိန်းလောက်ရပါတယ်ကျွန်တော်တို့ရသမျှ message တွေအားလုံးကိုကြည့်ပါတယ်ဓာတ်ပုံတွေဗီဒီယိုတွေကိုလည်းနောက်ထပ်ဆက်ပြီးတော့စမ်းစစ်နိုင်ဖို့စုဆောင်သိမ်းထားပါတယ်ဒီအချက်အလက်တွေကိုကျွန်တော်တို့ရေရှည်သိမ်းထားမှာပါစိတ်ခေါမှုတစ်ခုကကျွန်တော်တို့ရတဲ့အချက်အလက်ပမာဏကြောင့်ကျွန်တော်တို့အင်တန်လုံခြုံပြီးတော့အစ်စ်နည်းနဲ့အချက်အလက်သိမ်းစစ်တွေကိုလုပ်ရပါတယ်ဒါမှကျွန်တော်တို့ဒီအချက်အလက်တွေကိုသုံးသပ်လို့ရမှာပါဥပမာရရဲ့ဗီဒီယိုတွေကစင်တူဖြစ်နေတာတွေလားဆိုတာမျိုးသိနိုင်အောင်လို့လုပ်ထားပါတယ
် I believe you are presenting WIWM ဒါမှ September 17ရက်နေ့ကြာလို့ရှိရင် WIWM ရဲ့အစီရင်ခံစာတစ်ခုကိုဒီလူခွေကုလသမဂ္ဂကောင်စီမှတင်ပြဖို့ရှိတယ်လို့သိရပါတယ်အဲ့တော့အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ရောပြောပြနိုင်မလားရှင
် Well I don't want to give it all away but of course we'll be reporting on what we've learned for the past year
ကျွန်တော်ကြိုပြီးတော့အကုန်လုံးတော့မပြောချင်ပါဘူးပြောနိုင်တာကတော့ဒီရက်နှစ်တွင်ကျွန်တော်တို့ဘာတွေစုံစမ်းသိရှိခဲ့ရလဲဆိုတာကိုတင်ပြမှာဖြစ်ပါတယ်အထူးဖြင့်ကျွန်တော်တင်ပြမယ့်အထဲမှာတော့ဖေဖော်ဝါရီလအာဏာသိမ်းပြီးတဲ့နောက်ပိုင်းကျွန်တော်တို့ရရှိတဲ့အထက်ကစစ်သုံးသပ်ထားတဲ့အချက်လက်ထောက်ထားပြီးအဲ့ဒီအချက်လက်တွေကဘာကြောင့်ကျွန်တော်တို့ပေါ်အနှင်းထားတဲ့လုပ်ပိုင်ခွင့်နဲ့ကျုံးဝင်လဲဆိုတာတွေကိုတင်ပြဖို့ရှိပါတယ်ကျွန်တော်တို့စစ်ဆေးသုံးသပ်တွေ့ရှိတဲ့ထောက်ထားကကြီးလေးရဲ့နိုင်ငံတကာယာစွတ်မှုကျူးလွန်ရာရောက်တယ်နိုင်ငံတကာဥပဒေတွေအရကြီးလေးရဲ့ပြစ်မှုမြောက်တယ်ဒါကြောင့်မို့လို့ကျွန်တော်ဒီအချက်လက်တွေကိုစုဆောင်းသုံးသပ်ရတာဖြစ်တယ်ဆိုတာကိုတင်ပြမှာဖြစ်ပါတယ်။ကျွန်တ ကျွန်တော် ဖြည့်ပြီးတော့ ပြောချင်တာတစ်ခုကတော့ ကျွန်တော် စီပါအချက်လက်တွေပို့ပေးကြသူ အားလုံးကို ကျေးဇူးတင်ပါတယ် တချို့ဆိုရင် တို့တို့အတွက် တိတ်ကိုအန္တရာယ်များတဲ့ဂျာကနေပြီးတော့ တို့နိုင်ငံရဲ့ အနာဂတ်အတွက်စိုးရိမ်ပူပန်နေ တရားမျှတမှုပေါ်ပေါက်အောင်လို့ပြည်မှုမျှဝေကြသူတွေပါ ပို့ပြီးတဲ့ထောက်ထားတွေအလားအသာမဖြစ်အောင်လို့ ကျွန်တော်တို့အစွမ်းကိုကြိုးစားဆောင်ရပါတယ် တနည်းမှာတော့ တရားမျှတမှုပေါ်ပေါက်စေရမယ်ဆိုတဲ့ ညွှန်လင်းချက်နဲ့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်
Thank you so much, Mr. Kumjam. Thank you for giving time to answer the questions.
Thank you very much.
Tagaro, Tabe, I'm Tabe FK, GK, Mr. Kumjam, Go, Masumimunga, Mimian Tara, Pipareshi, Masumimu, Mimian Tare, Mimianga, Abisongo, Taninguni Lima, Tolin Bidama, Pipareshi, Sabido, Pansy, Kantaya, Yakai, Winjito, and now so a chain with Ringo, Dibia Bejamare, Sitakani, Anna, Tamil, and now by my Pankanayare, Yakai Bine, Winjito, Unibuha, Midazun and Matuara, Lane, Chi, Jani, Pipare, Unibu Oboma, Tadobi, or Dia Suetare, Agri, Lysamune, Padabi, a down, a check, a place a gulet, do yet a choose of Shinida, a place Hamatia de Bau.
ဒီအခြေအနေအပြည့်စုံရန်ကုန်ကလာတဲ့တရင်ကိုအောင်မြတ်သူပြောပြပေးပါရှင်စစ်တကအာဏာသိမ်းပြီးနောက်ပိုင်းတမတော်ကိုပြိုကွဲအောင်လုပ်ဆောင်မှုငါးရ၅ကကြီးပြင်အာရီတက်ဖြစ်ရေးဥပဒေပုံမှန်နေမှာတရားစွဲခံထားတဲ့ ဒါပေမဲ့ဝန်ကြီးချုပ်အောင်ဦးညီပုကိုရုံးထုတ်တာကိုရောတရားစွဲတဲ့အကြောင်းချက်အသေးစိတ်ကိုပါတစုံတရာမသိရဘူးလို့ဦးညီပုရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့တစဉ်ဥပဒေထောက်ကူပြုဖွဲ့ကတရားလွှတ်တော်ရှေ့နေဦးညီညံကဗီအိုအေကိုပြောပါတယ်ကျွန်တော်တို့ကစစ်တေမျိုးတွေကအမှုကိုပဲကျွန်တော်တို့လိုက်ပါဆောင်ရွက်တာဖြစ်တယ်ဟိုကျွန်တော်ရဲ့အမှုတွေကိုကျွန်တော်တို့သူမိသားစုကတော့လကောက်သူရဲ့ရု
ไม่ดีอยู่บ่ตัวเราเอากระมือหนีกระมือจ่าเราเราดูดีเจ้าขอติดเสียไม่ได้สิ่งของอย่างนี้ดีไอ้ดีมือเราเราเราอายุเชิงยุ่งขึ้นเรื่อยมาส่วนเราเราเยื่อเชิงต่อไปพอเลยต้องใช้เมตตาเมตเอลูเบชิบาร์เลยไม่ดีบุเราเราอายุมือกูบ่าไอ้ดีมือเราบ่าโคซาบิเบบาสุดเราเราเปลี่ยนเรื่องมือชิบุเจ้าเราคุณลองดีดีเนื้อชิบ่เนาะเนื้อชิบตามาเจ้าเรา
ปีนี้วันนี้จะวันอุ่นยิบุเนี่ยปีนี้วันที่ห้องเลี้ยงกูอารีไลซามุเนี่ยเตรียมสวยเลยสุรากูอากุลาสเชียนี่มาสิ่งสิ่งกัดเรนทุกอย่างเงียบเชื่อไปเลยสิ่งที่ก้าอันนั้นได้มีนโยบายฟีฟ่าอีกสเชียนี่ย่ามาสิ่งที่นายเยก้าวันนี้จะวันอุ่นยิบุกูจะใครมีเนี่ยความมีกว่าตัวเนี่ยเองอันนี้พันสิ่งตัวรับเชื่อไปเลยพันสิ่งแค่อะไรนี่ก็เลยก้าดีเนี่ยที่มีตาจูเนี่ยจะใจไม่ตัวอะไรเลยมีตาจูเนี่ยก็เปลี่ยวไปเลย
พอดูนี่ก็สุดที่มีมาอยู่ทุเรศเร่งกูที่เดียวก็เปลี่ยวไปมาที่แก่เลยลูกอุ้ยบุยจะมีพิจารณาจีจิวกับเปลี่ยวไปอะไรต่อหาเรื่องกูมันจะเชื่อเปลี่ยวไปอะไรว่าฉันมาฟังกันแล้วก็ฉันมาบอกว่าตอนที่เราเล่นชิวตัวเล่นตัวเอาสุดเล่นไม่เอาเขาก็ยังไม่ได้บอกว่าใครกูก็บอกตัวเอาเลยใช่ตัวเล่นไม่เอาเจสซี่สมุนเนี่ยเล่นมาสุดที่วันจีอู่อังโจซันปัญหาของสิ่งไม่เงี้ยสิวายวันจีอู่โจเอเดย ไซเบอร์มือมีเด็ดตอนนี้ตัดตัวเป็นวันจีอุจจารุ่นโอโก้อารีไลซามูอุบลีปูมางาสังอันเนี่ยเตรียมสวดสุขันท้าบาร์เลยท้าบีนสุดจักอันนั้นมาดึงเงินเลยก็ยาดูกันในเพศชาแข่งอะไรสิบวันจีอุเมียงอุเลยอารีไลซามูอุบลีปูมาเนี่ยเตรียมสวดท้าบาร์เลยวันจีอุเมียงอุนิบุการอว่าจำเราโก้พิโอเกียงลูซามูงายังอากาจีบีอารีไลเจียอุบลีปูมาเนี่ยมาเตรียมสวดสุขันท้าละวะ สิ่งที่อาตุรุอาณาติงทุชากเรอเอ็นนารีสุวาลเตปิจังสุสุวาเนปีเนตันดิตาจีสุวาพุเอติดีกาตาวงชิดุจโรมยาโกอสโอบายมาปูมางายังอากาจีคาเกวิสารเนตยาสเวกเดลูอคุณนับไปมารออาริไลซามุสัยยาสเวจเรเนบาทัตตูเตยาสเวนิวาเลยเนี่ย
ความยาดูบจับจับปีกเราเชื่อปาร์เรชิที่กันนี้ยาตรีนเปโบจัดีการอัตลาบาร์เอ ฟิวเอเมริกันต่างๆนี้เป็นเด็กสเปนเดียวเราส่งยาเข้ามาในยามาดเรนเน่เรนซามาริโกอีเมดเรนหลอกเช่นเนี่ยฟิวเอเบย์เดติสโกนี่เป็นยาปูเป็นวาเรเซ่ก็คือส่วนที่อีเมดเรนหลอกเฟซบุ๊กสามีนักงานนี้เปลี่ยนเรื่องกูดาวอยู่ในมาอีเฟซบุ๊กต้องเปลี่ยนเรื่องนี้เนี่ยฟิวเอเมมาวันเฟซบุ๊กสามีนามาไซน์อัพสเวอพยายามเอาเทนิโกในไลน์อโลเลียวจะมาเรื่องเทนเน่เป็นมาสามีนาบอกาอีเมดเรนหลอกดาวอยู่ในเนี่ยนี่อยากกูยาวชิบัย ฟิวเอ็นยามาวันเป็นมาสามยานามาสุเรนเดรินเนอมาเว้นสามมุมยาสุเรก้าวเจเน่เนื้อเจนอีเมดเรนวาสุเรซาดาเลตุยโนเอกานิโปรอีเมดเรนวาต้าอยู่ในไม้แล้วที่นี่ก็รอฟิวเอ็นยามาอีเมลเลสเซอร์เบอร์มิเซตฟิวเอ็นยูสต์คอมถ้ามันไม่เลยฟ
ရွေးမြမ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ video ပြည့်စက်အတွက်သတင်းတွေကို video ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA အမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ 31kHz 9383ည၊လိုင်းဒိုမီတာ 32kHz 9383ည၊လိုင်းဒိုမီတာ 51kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့စက်တင်ဘာလ9ရက်ကြာသပတေးနေ့ညရဲ့ဒုတိယပိုင်းနာရီဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။မြမအရေးမှာကုလသမဂ္ဂပါဝင်လာတာဟာအနှစ်30ကျော်ရှိနေပြီဖြစ်ပေမဲ့စစ်အုပ်စုရဲ့အကြမ်းဖက်အနိုင်ကျင့်မှုကိုဟန့်တားနိုင်စွမ်းမရှိသေးပါဘူး။ဒါကြောင့်ကုလသမဂ္ဂအနေနဲ့လက်တွေ့လုပ်ပြနိုင်မှုအချိန်ရောက်နေပြီဖြစ်တဲ့အကြောင်းဥအောင်ခင်နဲ့ကိုညံဝင်းအောင်တို့ကတင်ပြထားပါတယ်။
ပြည်ပြည်ဆိုင်ရာကအရေးပယူတဲ့အတွက်ဗမာစစ်အုပ်စုဟာသူတို့အာဏာခိုင်မြဲဖို့သာအာရုံစိုက်နေတယ်လို့မြမရေးရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဘာဂနာကဩဂုတ်လ10ရက်နေ့ကပြောတော်ပါတယ်စစ်အုပ်စုကတရားလက်လို့ထင်တယ်လို့လုပ်နေတာကိုကုလသမဂ္ဂလည်းဘာမှမတက်နိုင်ဘူးဆိုတဲ့သဘောကိုပြောလိုက်တာပါပဲကုလသမဂ္ဂမှာအာဏာအရှိဆုံးဖြစ်တဲ့လုံခြုံရေးကောင်စီကတောင်စစ်အာဏာသိမ်းတာကိုမရှုံ့ချသေးပါဘူးမလ10ရက်နေ့ကထုတ်ပြန်တဲ့လူကြုံရေးကောင်စီကြေညာချက်မှာဆန္ဒပြသူတွေကိုအကြမ်းမဖက်ဖို့သာတောင်းဆိုထားပါတယ်စစ်ကောင်စီကအကြမ်းဖက်နေနေတာကိုဝေဖန်ပြီးစစ်အာဏာသိမ်းတာကိုမရှုံ့ချနိုင်ပေဖြစ်သွားရတဲ့အကြောင်းရင်းကတော့တရုတ်ရုရှားအိန္ဒိယနဲ့ဗီယက်နမ်တို့ကကန့်ကွက်မှုကြောင့်ဖြစ်ပါတယ်စစ်အာဏာသိမ်းမှုကိုအထွေထွေညီတာခံတဲ့လူကြုံရေးကောင်စီမှဆွေးနွေးတယ်အထွေထွေဤတွင်ရင်မှုကြောင့်လည်းလူခွန်ရေးကိုယ်စားလှယ်တွေကလည်းဝေဖန်ရှုံ့ချပါတယ်။ဒါပေမဲ့ဗမာစစ်အုပ်စုကိုဝေဖန်ပြီးအရေးမယူနိုင်တာဟာကုလသမဂ္ဂရဲ့ချိုးယွင်းချက်ပဲလို့ဩစတြေးလျသုတေသီရီဘက်ကာဘာဘာကဆိုပါတယ်။မလုံမနေရလုံရမယ့်ကိစ္စတွေကိုကုလသမဂ္ဂကပြတ်တမ်းဖို့လိုပါတယ်တဲ့
။ဗမာစစ်အုပ်စုကိုနိုင်ငံတကာအတိုင်းအဝန်းကကျင်းပကြဖို့လူညုံရေးကောင်စီမှဆောင်ရွက်နိုင်တဲ့အင်အားရှိပါတယ်။ဒါပေမဲ့ဒီလိုမလုံနိုင်အောင်တားမြစ်တဲ့ဗီဒိုအာနာတရုတ်နဲ့ရုရှားတို့မှရှိနေပါတယ်။အမေရိကန်ပြည်တင်ပြင်သစ်ရုရှားနဲ့တရုတ်ဟာလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်ဗီဒိုအာနာပိုင်ရှင်တွေဖြစ်ပါတယ်။ဗီဒိုအာနာကိုဖယ်ရှားခြင်းရင်ကုလသမဂ္ဂဗရင်ဂျင်စာချုပ်ကိုပြင်ရပါလိမ့်မယ်။အမြဲတမ်းအဖွဲ့ဝင်တွေသဘောတူမှဗရင်ဂျင်စာချုပ်ကိုပြင်နိုင်မှာမို့ဗီဒိုအာနာဖယ်ရှားရေးဟာမဖြစ်နိုင်တဲ့ကိစ္စလို့ပြောနေပါတယ်။အစုလိုက်ပြုံလိုက်တက်ပြတ်တဲ့ကိစ္စမှာဗီဒိုအာနာမတုံးဖို့တောင်းဆိုတဲ့2015ကြေညာချက်ကို103နိုင်ငံကလက်မှတ်ထိုးထားပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားကလက်မှတ်မထိုးသေးတဲ့အတွက်သက်ဝင်လှုပ်ရှားဖို့အလားအလာနင်းနေပါတယ
်။မြန်မာပြည်မှာစစ်တပ်ကထင်းသလိုအနိုင်ကျင့်နေတာကိုကုလသမဂ္ဂကမဟန်တားနိုင်လို့ CDM အာနာပြည်ဆိုင်ရေးလှုပ်ရှားမှုပေါ်ပေါက်လာရပုံကို International Peace Institute ဇွန်လထုတ်သူတေတီဒေမီယန်လီလီရဲ့စာတမ်းမှာဖော်ပြထားပါလေ။မြမပြည်ကပြဿနာတွေကိုကိုင်းသွဲနိုင်လောက်တဲ့စွမ်းအားကုလသမဂ္ဂမှာမရှိဘူးလို့ကောက်ရှက်ချထားပါလေ။ကုလသမဂ္ဂရဲ့အားနည်းချက်တွေကို1992ကယနေ့အထိတာဝန်ယူခဲ့တဲ့မြမပြည်ဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်6ရောက်ကလည်းသိရှိကြပါသေး။ကြေညာချက်တွေထုတ်ဆုံးဖြတ်ချက်တွေချပြီးဝေဖန်တာလောက်ကိုတော့စီအုပ်စုအတွက်ရိုးနေပါပြီမထည့်ရောက်တော့ဘယ်ယူမဆိုင်ဘူးပေါ့ဒါပေမဲ့ကုလသမဂ္ဂအနေနဲ့လူ့အခွင့်အရေးကိုလေးစားလာအောင်လုပ်ဖို့တာဝန်ရှိပါတယ
်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းရင်ကအာဏာသိမ်းမှုပြတ်သုံးရမယ်လို့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကအတီလင်းပြောလိုက်ပါတယ်ဒါပေမဲ့ဒေသဆိုင်ရာအဆင့်မှရောနိုင်ငံတကာအဆင့်မှပါစစ်ကောင်စီပြတ်သုံးအောင်မလုပ်နိုင်သေးတဲ့အတွက်အတန်သာရှိပြီးအဆန်မရှိသလိုဖြစ်နေပါတယ်။အာနာသိမ့်ပြီးကတည်းကမြမအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးထိုင်တာ၅ချိန်ရှိသွားပါပြီ။ကြေညာချက်၃ဆောင်ထုတ်ခဲ့ပါတယ်။
ကုလသမဂ္ဂကိုယ်စားလှယ်ကလည်းဆွေးရင်စရာမြမအခြေအနေကိုရှင်းပြပါတယ်။ဒါပေမဲ့ဖမ်းဆီးထားတဲ့ခေါင်းဆောင်တွေကိုလွှတ်ပေးပြီးအာဏာသိမ်းမှုညီကုန်းချုပ်ဖို့အတီလင်းတောင်းဆိုတာမျိုးမလုပ်ပါဘူး။2018ခုနှစ်ရာပြဿနာမှာလည်းနှစ်လခွဲကြာတော့မှကျင်းညာချက်ထုတ်နိုင်ခဲ့ပါတယ်။စီရေးဆွဖက်မှုမလုပ်ဘဲပြဿနာကင်းသွေးတဲ့နီလာအချို့ကိုဒေမီယန်လီလီကတင်ပြထားပါတယ်။လီဘီယာနဲ့ယေမ ကိုရေးကိုစောင့်ကြည့်ဖို့အတွက်ကုလအာဆီယံပူးတွဲကော်မရှင်ကိုဖွဲ့စည်းနိုင်တယ်လို့အကြံပြုထားပါတယ်။ဒီကနေ့စတင်တက်ပြီးနိုင်ငံရေးအရာအပြေရှားဖို့အခွင့်အလမ်းဝင်သွားမယ်လို့ဆိုပါတယ်။လူတွေမှုအခြေအနေဆိုးဝါးလာတာကိုကွင်းစင်လေ့လာဖို့အတွက်ကုလသမဂ္ဂမစ်ရှင်ဖွဲ့စည်းလက်ဖို့လဲအချိန်တင်နေပြီလို့ဆိုပါတယ်။ မြန်မာအရေးကိုကုလသမဂ္ဂမှာဆွေးနွေးလာတာအနည်း30လောက်ရှိပြီဖြစ်ပေမဲ့တမတော်ကအရတားကိုအကြံဖက်အနိုင်ကျင့်တာကိုမဟာတားနိုင်သေးပါဘူး။ကုလသမဂ္ဂအာဆီယံနဲ့အခြားဒေသအဖွဲ့တွေပူးပေါင်းပြီးစေအုပ်စုကိုဖိအားပေးဖို့လိုပါတယ်။ဒါလို့မလုပ်နိုင်ရင်တော့ CDM လှုပ်ရှားမှုအရတားအသင်းအဖွဲ့နဲ့လူ့အခွင့်အရေးအဖွဲ့တွေကိုကူညီအားပေးဖို့သာရှိတော့ကြောင်းသူတိတ်တီဒေမီယန်လီလီက
သုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။ကိုညောင်ဝင်းအောင်ကူညီတင်ဆက်ပေးခဲ့တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တိုင်းရင်ဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အပတ်စဉ်တင်ဆက်ပေးနေတဲ့ကျန်းမာရေးခန္ဓာကိုပြောပြပေးကြပါတယ်။ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတော့ ကိုဗစ်-19ရောဂါဖြစ်ပြီးတော့နှုံးချိဆုံးဖြတ်ရခက်ရုတ်တရက်မူးလဲအဆုတ်ထိခိုက်စိတ်ဓာတ်ရရတာတွေအပြင်စီးချိုနဲ့ကြောက်ကက်ရောဂါတွေလည်းဖြစ်နိုင်ပါတယ်။အခုလိုမျိုးစီးချိုနဲ့ကြောက်ကက်ရောဂါနောက်ဆက်တွဲမြန်မာနိုင်ငံမှာဘယ်လိုတွေ့နေရပါသလဲ။ဘာတွေလှုပ်ဆောင်သင့်ပါသလဲ။ဒီကြောင့်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကိုဗစ်လူနာတွေကိုကင်တွယ်နေရပြီးတော့မြန်မာပြည်ကလူနာ
โอเคดาดาเสียแต่ครับเนี่ยเราโควิดဖြစ်ပြီးมาနောက်ဆက်တွဲအဓိကဖြစ်တဲ့နှုံးတာဆုံးဖြတ်ရခဲ့အလုံးလောခတ်တာအသက်ရှူမကောင်းတာနဲ့စိတ်ထဲရတာတွေကိုအဓိကပြောပြီးมาနောက်ရောဆရာကြီးဘလို့နောက်ဆက်တွဲတွေကိုသတိပြုတင်သေးတယ
်ဒီ COVID-19 virus ရဲ့ these spike protein ကလမ်းဆိုအဓိကဒုက္ခပေးတယ်ဒါပေမဲ့အချို့လူတွေ COVID ဖြစ်ပြီးတော့မှစီးကျိုးဖြစ်လာတဲ့လူတွေတို့ COVID ဖြစ်ပြီးတော့မှကြောက်ကအနေနဲ့ပြက်သွားတဲ့လူတွေကိုသူတို့အနေနဲ့ကက်တီတာနဲ့နေလိုက်ရတယ်ဒီကောင်းကောင်းမကြမသွားနိုင်တော့ဘူးအဲ့လိုမျိုးအပိုင်းလေးတွေတော့ရှိတာပေါ့နော်ကိုရဲ
့ဟုတ်ကဲ့ဆရာဒီကတော့ဒီ virus ကခန္ဓာကိုယ်မှာရှိသမျှဒီအင်္ဂါ၄ပိုင်းတွေကိုထိနိုင်တဲ့အတွက
်ဟုတ်ပါတယ
်ဒီစစ်စစ်မှုတွေလုပ်ဖို့လိုလာတာပေါ့နော်အရင်စီကြိုမရှိတဲ့လူတွေစီကြိုရှိလာနိုင်တယ
်ဟုတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့သူတို့အတွက်ကောဆရာဘယ်လိုအချမ်းပြုချင်လဲလဲ
ဆိုကျွန်တော်ကတော့လေဒီစီကြိုပေါ့နော်စီကြိုကတော့အချမ်းပြုချင်ပါဘာလို့လဲဆိုတော့ကျွန်တော်အခုလက်ရှိကျွန်တော်လူနာတရားအောက်ပေါ့နော်ကျွန်တော်အခုလက်ရှိနေတာဒီကျွန်တော်ကြည့်လိုက်ရတာတော့အလောက်ကျွန်တော်ကြည့်လိုက်ဥပါလေစီကြိုတွေရှိတယ်ဒီလားကိုရေပမာတကယ်ကဟိုမနေ့ကဆိုလို့ရှိရင်လည်းတရားကျွန်တော်တွေ့တယ်ကျွန်တော်ကပထမတည်းရဲ့ blood test လုပ်လိုက်တဲ့အတွေ့နေပြီဟိုပါပေါ့နော်စီကြိုဒီမျိုးဆိုမနေ့ကဆိုလို့ရှိရင်ကျွန်တော်စပြီးတော့ကြည့်လိုက်တယ်ဆိုတော့နံပါတ်ကတော်တော်လေးကိုထောင်ပြီးတော့တက်လာပြီနေရာကျော်ရင်ဖြစ်လာပြီဆိုတော့သူကပြောရင်ငါပုံမှန်စားနေရပဲတစ်သက်လုံးလည်းစီကြိုလည်းမဖြစ်ဘူးပေါ့နော်အဲအဲ့ဒါကတော့အဓိက virus ကြောင့်ပဲကိုရေဆိုတော့ကျွန်တော်ကြည့်ကြဟိုကဒီ virus မှာ attack ဆက်မတဲ့ဆုံးတာကျွန်တော်ပေးကြည့်လိုက်အဲ့ဒီကထောင်ပို့ပြီးထောင်ပြီးတက်သွားပါမယ်။ဥမာဆိုတော့ကျွန်တော်အတချို့လူနာတွေတော့ကျွန်တော်မျိုးစုံပေးပြီးတော့လောက်ရတဲ့အနေအထားအတောင်ရှိပါတယ်။ဒါပေမဲ့လည်းပြီးွားတဲ့အခါမှာအကုန်လုံးကောင်းွားတဲ့အခါကျတော့ကျွန်တော်တို့ဒီစီးကျိုစေးတွေတစ်ခုပြီးတစ်ခုကျွန်တော်လျှော့တာပေါ့နော်။အဲစီးကျိုဖြစ်သွားပြီးရင်တော့သေးရတော့တောက်ရမယ်။အများစုကတော့ဒီနေ့ဒီချိန်ကြီးတော့ကျွန်တော်သေးကိုဖြုတ်ွားရတဲ့လူနာတယောက်မှမရှိပါဘူး။ဟိုဒါပေမဲ့အင်ဆူလင်သုံးနေတဲ့လူနာကတော့ကျွန်တော်အင်ဆူလင်ဖြုတ်ပြီးတော့ဟိုတောက်သေးနေတဲ့လုံးလို့ရတဲ့လူရှိပါတယ်။တောက်သေးကိုကျွန်တော်တို့လည်းတကယ်ပြင်ပြီးတော့ပေးရတယ်ဒီမှာ1000တစ်ချိန်ပေးနေရတယ်900တစ်ချိန်ပြန်ပြီးတော့ပေးရတယ်လို့ရှိပါတယ်
ဟုတ်ကဲ့ဆရာဒီစီးကျိုအတွက်ပဲဆရာကြီးဆရာကိုတွေ့ရပေါ့နော်တခြားဘာထပ်ပြီးတော့အကျံပေးခြင်းနေတယ
်ဟုတ်ကဲ့ဒါပါတော့အရင်ကတော်တော်လေးကိုစူးစိုးသွားပြီးကျွန်တော်ပြုလို့ရတယ်ဘာလောက်ကြာလို့ရှိရင်ကျွန်တော်ပြန်ပြီးတော့နံပါတ်တွေကျွန်တော်တစ်ချက်ပြန်ပြောပါပေါ့နော်ဟိုသူတို့မှဒီလိုမျိုးအသိစိတ်လေးတစ်ခုဝင်သွားတယ်ကိုရေငါစီးကျိုဒီလိုစီးကျိုဆိုဒီလိုစစ်ရမယ်
ကိုဗစ်19ကူးစက်ခံရအပြီးမှာပဲနောက်ထပ်နောက်ဆက်တွဲယောဂါတွေအကြောင်းကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တဲ့ကြားမှာရေးခဏနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီအစီအစဉ်မှာတော့တိုင်းရင်းဒေသတော်မှာဖြစ်ပျက်နေတဲ့နောက်ဆုံးရသတင်းတွေကို
တ်စဉ်တင်ဆက်သွားမယ်တရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါနေဆက်တီကတိုင်းသားသတင်း၆ပြည်တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ရေးမြို့နယ်အတွင်းမှာစစ်ကောင်စီတပ်ကလူထုကာကွယ်ရေးတပ်တွေကိုပိုက်စိတ်တိုက်ရှာဖွေနေတဲ့ဆိုတဲ့သတင်းရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ဘေးပြင့်နေတဲ့ကျေးလက်လူထုကိုဗစ် -19 ကပ်ရောဂါကူးစက်ခံရတဲ့ဆိုတဲ့သတင်းနဲ့စစ်ကောင်စီတပ်ကထိုးစစ်ဆင်တိုက်ခိုက်ပိတ်ဆို့မှုတွေကြောင့်ရှမ်းပြည်နယ်ပလောဝမြို့မှာလူထုတွေဟာစားနပ်ရိက္ခာပြက်လက်နေတယ်ဆိုတဲ့သတင်းတွေကိုကြားကြရမှာပါရှင်
။ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ရေးမြို့နယ်ရေးတော်ရဲ့ကားလမ်းအရှိဖက်ချမ်းမှာအာဏာသိမ်းစစ်ကောင်စီတပ်ကလူထုကာကွယ်ရေးတပ် PDF ကိုစစ်ကြောင်းထိုးပြီးလက်လံရှာဖွေနေပါတယ်။စက်တင်ဘာလ3ရက်နေ့ကစပြီးရေးမြစ်တောင်ဖက်ချမ်းဝဲပောင်ရွာဖက်ရဘာချမ်းမြို့ဥယင်ချမ်းတွေမှာရေးရွာအသွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အမခန့်လူတွေ PDF တပ်ဖွဲ့ဝင်တွေကိုပိုက်စိတ်တိုက်ရှာဖွေလာနေတာပါ။လူထုကာကွယ်ရေးတပ် PDF ကိုအင်အား90ခန့်ရှိစစ်ကောင်စီစစ်ကြောင်းတစ်ခုကလိုက်လံရှာဖွေနေတဲ့အကြောင်းမွန်ပြည်သက်ပါတီ MNSP ထံလည်းအကြောင်းကြားခဲ့တဲ့အကြောင်းမွန်ပြည်သက်ပါတီအရာရှိတဦးကပြောပါရယ
်ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်စမီမြို့ကရိတ်ခါတဲယူရေလမ်းကြောင်းကိုအာဏာသိမ်းစစ်ကောင်စီတပ်ကပိတ်ထားလိုက်တာကြောင့်မြို့ခံတွေစားနပ်ရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့သိရပါရယ်ပခုတ်ကူမင်းတပ်မတူပြည်လမ်းကြောင်းမှာစစ်ကောင်စီနဲ့ CDF တပ်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်အနာသိစစ်ကောင်စီတပ်ကလမ်းကြောင်းပိတ်ဆို့ထားတာတလားလောက်ရှိသွားပြီလို့စမီမြို့ခံတွေကပြောပါတယ်။လက်ရှိစမီမြို့မှာစံတိတ်၄တောင်းကနေ၈တောင်းထိခုံတက်သွားပြီးတက်စီတလီတာကို1500ကျပ်ကနေ3500ကျပ်ထိမြင့်တက်သွားတယ်လို့ဈေးဆိုင်တွေလည်းရောင်းချဖို့ပစ္စည်းတွေပြက်လက်နေပြီလို့သိရပါတယ်။စစ်ပေးဆောင်5000ခန့်ပါဝင်လူဦးရေ9000ဝန်းကျင်လောက်နေထိုင်တဲ့စမီမြို့ဟာပလဲဝါမြို့ကနေမိုင်40လောက်ဝေးပါတယ်။
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာရှိတဲ့စစ်ပေးရှောင်စခန်းကနေစစ်ရှောင်30ကျော်ကိုဗစ်ရောဂါကူးစက်မှုခံနေရပါတယ်စက်တင်ဘာလ6ရက်နေ့က9ဦးပြီးခဲ့တဲ့လက3ဦးကူးစက်ခံထားရတာဖြစ်ပြီးအဲ့ဒီအထက်မှာ2ဦးသေဆုံးသွားပါတယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်တဲ့ SSPP TNLA တပ်တို့နဲ့ RCSS တပ်တို့အကြမ်းတိုက်ပွဲကြောင့်မန်ခါပုန်းကြီးကျောင်းမှာလွယ်ကုံပန်ဟုတ်ရွာကစစ်ရှောင်ရွာသား160ကျော်ဩဂုတ်လကလေးကရောက်ရှိခိုလုံနေတာဖြစ်လို့ယောဂပူကူးဆက်မှာကိုစိုးရိမ်နေကြပါတယ်။လက်ရှိကြောက်မဲမြို့နယ်ထမစရင်အရာကိုဗစ်19ကူးစက်ခံရသူစုစုပေါင်း900ကျော်ရှိပြီးယောဂကြောင့်သေဆုံးသူ60ကျော်ရှိပြီဖြစ်ကြောင်းကိုဗစ်အော်ပရေရှင်းအတင်းရဲ့စရင်အရာသိရပါတယ်။
ရခိုင်ပြည်ကရှေးဟောင်းမင်းနေပြီးတော့ဖြစ်တဲ့မြောက်ဦးမြို့တီ962နှစ်ပြည့်အထိမ်းအမှတ်ခန်းနာကိုမြောက်ဦးမြို့မှာရက်ဖက်လူမျိုးဖွဲ့စည်းတွေနဲ့မြို့ခံတွေစုပေါင်းပြီးကျင်းပခဲ့ကြတယ်လို့သိရပါတယ်။စက်တင်ဘာလ6ရက်နေ့ညနေပိုင်းကမြောက်ဦးမြို့လေးမျက်နှာစီတီမှာစီမီထွင်းညှိပြီးအခုလိုကျင်းပခဲ့ကြတာပါ။ဒီလိုကျင်းပတဲ့အတွက်ရခိုင်နှမိုင်းကိုလူငယ်တွေပို့ပြီးစိတ်ဝင်စားလာဖို့နဲ့အတိတ်ကဖြစ်ရက်တွေကိုလည်းတင်ခန်းစာယူနိုင်ဖို့ဖြစ်တယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်။မြောက်ဦးမြို့ကိုကပ္ပမွေနှင့်ဖြစ်UNESCO မှာစီရင်ဝင်ဖို့အတွက်တင်သွင်းခဲ့ပေမဲ့ရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့တိုက်ပွဲကြောင့်ကွင်းစင်စစ်ဆေးရေးလုပ်ငန်းတွေရပ်တန့်နေခဲ့ရပါတယ်။မြောက်ဦးမြို့ကိုကောစာတက်ဂရီ992ခုတော်တလင်းလာဆန်တရက်နှစ်မှာရခိုင်ဘရင်မင်းဆုံးမွန်ကစတင်တည်ထောင်ခဲ့ပြီးကောစာတက်ဂရီ1146ခုနှစ်မဟာသမ္မတရာဇာမင်းလက်ထက်မှာဘရင်ဘိုးတော်မောင်ဝိုင်းတင်ပိုက်မှုခံရတာဖြစ်တယ်လို့ရခိုင်သမိုင်းတွေအရသိရပါတယ်။
စီရေပတိပခပြင်းထန်လာတဲ့ကရင်ပြည်နယ်အပါအဝင်တခြားဒေသတွေမှာစစ်ကောင်စီတပ်ဖက်ကဒေသခံအမျိုးသမီးတွေကိုဖမ်းဆီးပြီးလူသားဒိုင်းအဖြစ်အကာအကွယ်ယူအသုံးပြုနေတာကိုပြင်းထန်စွာရှုတ်ချတယ်လို့ KWO ကရင်အမျိုးသမီးအစည်းအရုံးနဲ့ KHRG ကရင်လူခွင့်ရေးအဖွဲ့တို့ကသဘောထားထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလ3ရက်နေ့ကထုတ်ပြန်ခဲ့တာပါ။ KNU ထိန်းချုပ်နယ်မြေတပ်မဟာ9မှာပြီးခဲ့တဲ့ဩဂုတ်လ19ရက်နေ့ကတိုက်ပွဲအတွင်ဒေသခံအမျိုးသမီး3ဦးကိုစစ်ကောင်စီတပ်ဖက်ကအထုတ်တယ်ခိုင်းပြီးလူသားဒိုင်းအဖြစ်အသုံးပြုတာရှိတဲ့အပြင် KNU တပ်မဟာ6မှာလည်းဒေသခံမျိုးသမီးတဦးကိုလက်ပြအဖြစ်အလားတူခေါ်ဆောင်တာရှိတယ်လို့အဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်။တိုက်ပွဲအတွင်ရဲသားတွေကိုလူသားဒိုင်းတစ်ဖွဲ့အသုံးပြုခြင်းကိုအပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေ IHL အရတားမြစ်ထားတာရှိပြီးစစ်ကောင်စီဘက်ကအဲ့ဒီဥပဒေကိုထင်ရှားစွာချိုးဖောက်နေပြီးအမျိုးသမီးတွေအတွက်ပိုပြီးစိုးရိမ်နေရတယ်လို့ကရင် ဒီနေ့ကတော့ဒီလောက်ပါပဲ။ညီမငငတော်ဝန်တိုင်းရင်လူခွင့်ရေးအဖွဲ့ဒါရိုက်တာနော်ထူးထူးကပြောပါတယ်။လက်ရှိအချိန်မှာစစ်ကောင်စီတပ်ဖက်ကKNU ထင်းချုံနယ်မြေမှာအင်အားတိုးချဲ့ဝင်လာပြီးလူထုတွေကိုအခုလိုဖမ်းဆီးခေါ်ဆောင်လာကြောင်းတရားခံတွေကမကြာခဏတင်းရှောင်နေရပါတယ်။
အခုတင်ပြလို့ရတယ်ဆက်လက်တင်ဆက်ပြီးသွားမှာပါအာနာသိန်းစစ်ကောင်စီကနေဖွဲ့စည်းထားတဲ့ချင်းပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဟာချင်းပြည်နယ်အတွင်းမှာရှိတဲ့ခရိယံမှုတော်ဆောင်ပါစတာသိန်းအုပ်ဆရာကတ်တလစ်ဘုန်းတော်ကြီးတွေအပါအဝင်တန်ဃာတော်တွေတီလာရှင်တွေကိုထောက်ပံ့လူဒန်းခဲ့ပေမဲ့စက်တမာလ6ရက်နေ့ကခရိယံမှုတော်ဆောင်တွေအဲ့ဒီထောက်ပံ့ငွေအားလုံးကိုပြန်လည်ပေးအ
ဒီမှာနေထိုင်တဲ့ပါတာရေကောင်းဆောင်တွေကိုအာနာဒိန်စစ်ကောင်စီလက်ခံချင်းပြီးနဲ့အုပ်ချုပ်ရေးကောင်စီကနေကိုဗစ်ကပ်ကာလထောက်ပံ့ငွေကြေးပေးအပ်ခဲ့တာပါအဲ့ဒီကိစ္စနဲ့ပတ်သက်ပြီးဟာခါမျိုးနဲ့ခရီးရမှုတော်ဆောင်ပါစတာတဦးကအခုလိုပြောပါတယ်ချာတိုင်းရေးပြည်နယ်အခြေအနေကိုကြည့်လိုက်တဲ့အခါမှာလည်းဒါကမရှိတဲ့အခါကျတော့အာဒီဥစ္စာတော့ဖြစ်တော်မူဆိုပြီးတဲ့အခါကျွန်တော်တို့ เซปเทมเบอร์ละ3日นี้ก็5ค่ำมื้อเนี่ยด้วยเนี่ยคริยาหมู่ตอซองอย่างเนี่ย68ตัวโกตะอู้งวยจะ1,000ชิดทองนู้นเนี่ยทอดปั้นขึ้นล่ะบาโทดูพลัมมื้อเนี่ยเป็ดมาแล้วอะคูโหลမျိုးทอดปั้นหมู่ฤทธิ์ได้โหลမျိုးคันบัสตาร์ตะอู้ก็ပြောပါတယ်กอวิจองอ่ะเทเทเนี่ยได้สรุปสุวิตัวเนเน่ทอดปั้นไปล่ะเนี่ยเราอะไรว่า
19ရောက်လောက်စာထုတ်ခဲ့တာလေကျွန်တော်တို့ဟာအတင်းတူတင်းသားတွေကလေဟာအဲ့ဒါအဲ့ဒါယူလို့မကောင်းပါဘူးအာစီမကောင်းပါဘူးဟာစူဗီတို့ကြံကြလို့လေချင်းပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဟာချင်းပြည်နယ်မြို့နယ်၉ခုမှာတရင်တုံးနေထိုင်တဲ့တံဃာတော်တွေဒီလရှင်တွေနဲ့ခရီးရမှုတော်ဆောင်တွေပါဝင်လူရဲ့၃000ကျော်အတွက်ထောက်ပံ့ကြေးငွေပေးအပ်ဖို့ပြင်ဆင်ထားတာဖြစ်ပါတယ် စစ်ကောင်စီအနေနဲ့ခရီးရမှုတော်ဆောင်တွေကိုငွေကြေးထောက်ပံ့မြန်အစားချင်းပြည်နယ်တွင်းမှာရှိနေတဲ့ပါရာရဲစောက်ဦးတွေနောင်ခါဝင်ရောက်ဖျက်ဆီးခြင်းမပြုဖို့အတင်းတော်ပိုင်အလူငွေတွေကိုခိုးမယူဖို့လေးစားတမှုပြုဖို့လိုအပ်တယ်လို့ခရီးရန်ပါရာရဲကောင်ဆောင်တွေကပြောဆိုကြပါတယ်ဆက်ပြီးတော့တိုင်းပြည်အာဏာကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြမတက်မတော်ကနေတင်ယူပြီးရှစ်လမြောက်မှာ
ကျေးဇူးတင်ပါတယ်ကချင်အမျိုးသားဒူဝါလက်ရှိလာကမင်းကွန်ပြောကြားလိုက်ပါတယ်အဲ့ဒီအပေါ်တိုင်းနာခေါင်းဆောင်တချို့ကဘလို့သုံးသက်ပြောဆိုနေပါတယ်မိကလျာမောင်ကနေစီစဉ်တင်ဆက်ပေးထားပါတယ်မြို့သားညီညွတ်ရေးဆိုရအန်ယူဂျီရဲ့ယာယီတမရဒူဝါလက်ရှိလာကသတ္တလောဖြစ်ပေါ်နေတဲ့အခြေအနေမှာနိုင်ငံတော်ကိုရေးပေါ်ကာလဖြစ်ခုလိုတတ်မှတ်ကြီးညာလိုက်တာပါဒီနေ့စက်တင်ဘာလ9ရက်ဒေါ်သလ Satin Navy Pide, E. Dolan Yedi, Edu Lutui, Dolan Yep Pide, Dwe, B. Tongsu, Mamanang and Wanshi, B. Du Bida Mia Alum, May on like Usong, D. Se Uchu Yego, the Nying and Low Atai Dapin, Lene Lay on, Minzomajan, Dunlan, Dacha Jabba.
NUG Suya, Yayi Tamara, make go up. But oh, Muda Lumia Yi, PNRO.
ကုန်းနူးဆောင်နေရကဘုံမူကြီးခေါ်အောက်ကကခုလိုပြောပါတယ်။အရေးပေါ်ချင်းနေချင်းကချင်းဆိုတော့ပုံမှတစ်ခုကိုကျွန်တော်တခြားတိုင်းပြည်အများကြီးယူလိုက်ပြီးတော့ဒီပုံမှပါကြောက်တုံးတယ်ဘယ်လိုသိပဲရှိလဲဘယ်လိုကြက်ထန်းလဲဆိုတာကျွန်တော်လေ့လာဘူးပဲ။ဆေးရောအင်မာဂျင်စီဆိုတာကသူကကျင်ညာတဲ့အစိုးရကအေးအစိုးရမှာဖွဲ့စည်းပုံချင်းကဥပဒေရှိခဲ့မှာဗျ။အဲ့ဒီဖွဲ့စည်းပုံချင်းကဥပဒေရဲ
ตัวเองก็จีนยาเราไม่เข้าหูด้วยนั่นเป็นเนื้อสารอ๋อไอ้ตัวจีนยาปีโลชีเนี่ยลุดต่อไงทักหาอาจจะเกิดเรื่องพี่เนี่ยบ่าวีเสียวเอ็มมาเจอพี่เนี่ยมามาเลยตัวลุดต่อสูบไปทักกันแต่เพื่อนมาเลยปีเกิดเด็กเด่นบ้ามาเว้ยเนี่ยไปมาหาไหมยีนเอาตรงไปกันไอ้พี่อยากเสียยีจีนยาทาร่าฮะเลสิเอ็นยูจียาอีตั้มระยี่บ่จีนยาเจเน่ซัดจีนเป็นลูกพี่เนี่ยเด็ดด้วย See, chase me, Sanya, and Lame Mahabulu. Yama, Nanga, Lila, don't do. อกูดีเหมียวบ้านพั่วดิจิญญาล่ะอะတော့ตะยุ่ยเยอัปเดตไตตอมุกะอติกะจาเลยมั้ยสรอกกูหัวบ่เอ็นยูจีอ่ะจิญญาล่ะเนี่ยတော့ตรุก็จิญญาไล่ตาเนี่ยแล้วสั่นเก็บเป็ดတော့ဖြစ်နေတာဗောเนาะสั่นนี่ไม่ဖြစ်ဆိုတော့ตรุก็เลยဘယ်လိုဟိုချိတ်ဆက်မိမိတော့ဆောင်ရွက်နိုင်မဲ့ပုံတော့မပေါ်ဘူးတို့တို့အခြေတောင်အားချအာဆီယံနိုင်ငံများကလည်းမြန်မာနိုင်ငံအတွင်းစီးပြစ်ပွားနေမှုဘယ်လိုလားပါဘူး ကိုဗစ်ကာလနိုင်ငံရေးမတည်ငြိမ်တဲ့ကာလမှာလူသားချင်းစာနာမှုထောက်ပံ့တွေကူညီလှုပ်ဆောင်နိုင်ဖို့အတွက်အာဆီယံအထူးကိုယ်စားလှယ်မစ္စတာတာရိုအီရာဝမ်ယူဆွတ်ကမြန်မာနိုင်ငံကတက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုလေးလကြာအပြည့်အစုံထားဖို့တောင်းဆိုခဲ့ပါတယ်။အဲ့ဒီတောင်းဆိုမှုကိုအပြည့်အစုံဖွဲ့စုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့
PBS ဒီကလည်းကြိုးစိုးကြောင်းဥဆောင်မှုလောက်ဖွဲ့ကောင်းဆောင်နိုင်အောင်မင်းကပြောကြားလိုက်ပါတယ်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။မွန်ပြည်နယ်ရေးမြို့နယ်တွင်မှစစ်ကောင်စီတပ်ကလူထုကာကွယ်ရေးတပ်တွေကိုပိုက်စိတ်တိုက်ရှာဖွေနေပါတယ်။
စစ်ကောင်စီတပ်ထိုးစစ်ဆင်တိုက်ခိုက်ပိတ်ဆို့မှုကြောင့်ချင်းပြည်နယ်ပလောဝမြို့မှာလူထုစားနပ်ရိက်ခပြက်လက်နေရပါတယ်။တော်ရရှင်ရဲ့အခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်ရှင်။ ကြော်တာပရင်းညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းဆောင်ပါတွေနဲ့ပတ်သက်လို့တောရရှင်နေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့ WebAnchor@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတင်ဆက်လဲဆက်သွယ်နိုင်ပါတယ်ရှင်။VOA အမေရိကန်အသံရဲ့ကြော်တာပရင်းညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့ကြော်တာပရင်းညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုစောဝင်းလိုက်တလဲပြောပြပေးပါအောင်ရှင်။
မနက်ကမှစစ်တပ်ကအာဏာသိမ်းထားတာရှိလာတဲ့ရောက်လာပြီးအန်ယူဂျီကြားကာလအမျိုးသားညီညွတ်ရေးအစိုးရကပြည်သူ့တော်လှန်ရေးစတင်ကြဖို့ခေါ်ဆိုပြီးနေရအကြာမှာတော့ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံအတွင်းကမြို့နယ်တချို့မှာပုံပေါက်ကွဲမှုတွေအရှိန်မြင့်ဖြစ်ပေါ်လာနေတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေအသက်ဆုံးရှုံးမှုတွေဖြစ်ပေါ်နေတယ်လို့စစ်ကောင်စီဘက်ကလည်းပြစ်ခတ်ဖမ်း ဒီကနေ့ကတော့ဒီလိုမျိုးရန်ကုန်ကစီဝေးကြီးတွေရှေ့တရင်ဖတ်တဲ့ကျင်းပဖို့ရှိနေကြမှာအစီအစီအမ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားတွေနဲ့
စီဝေးကြီးတရားရှိသတင်းဖတ်တဲ့ကျင်းပဖို့ရှိနေကြမှာအစီအစီအမ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကလည်းအတူပီလမ်းစဉ်နဲ့လက်တွေ့အရေးယူဆောင်ရွက်ဖို့အကြံပြုလိုက်ပါတယ်ရှေ့ပါတနင်္လာစက်တင်ဘာ
23日にニューヨークで行われた世界的スニジャーレインオーストラリアのインドネシアの内外の人事で、各国人事でスニブ前、ニューヨークアフガニスタンの人事で、ライターたちが伝えました。ロガレラ年外で COVID-19第1波来临，边谈抗战的亚的缅甸人嘛，药价不顾塞度呢，对送度也对药价多比所以咩，库钱提药价不顾塞对送度的心理在批判嘞，加上有文件谈那个。 ဒီကနေ့စက်တင်ဘာ9ရက်နေ့ညရှိနိုင်မှာထုတ်ပြန်တဲ့စီးရင်တွေအရလွန်ခဲ့တဲ့24နှစ်အတွင်းစက်တမ်ဘာ9ရက်6နှစ်ခုကိုစစ်ဆေးခဲ့တာမှာ2023ခုကိုစစ်ဆေးခဲ့တာမှာ2023ရာဆယ်ဦးမှာယောဂဘုကုဆက်နေတာတွေ့ရှိတယ်လို့ဆိုပါတယ်။တေဆုံးသူကလည်းကိုယ်ကနေဦးရှိသွားပြီလို့ဖော်ပြထားပါတယ်ခင်ဗျာ။စက်တင်ဘာလ9ရက်ကြာသာပတိနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းပြ
PJ Eliab net Nashwan Kaliru Chaparishin, Jamaga Sumoma, Dina season ego Tawi Utin Sabiga Chapare, few American Tanya, Jalabini Yam, Yamaba season ego, Nyako Nagani Sena IT tolling bigger up Chaparishin, who tolling bigger season ego, a season BBJ Nasenai Gani, Saturn IT, the Leb Yamido Nas and Imare, few ego Natora singer at Jesu Tube Tishibare, Tora Shinyan at Guam, Yamapi to be the Alo, Bibia, Wigwalu, Luya Sana Pizabazin.
This program has come